ကလေးစစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုဖမ်းဆီးထားတာကနေအ мян ဆုံးပြန်လုပ်ပေးဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုဖို့ HRW လူအခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ RFA လွတ်လပ်တဲ့အာရှအသံမြန်မာဌာနရဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုမှာကလေးစစ်သားဘဝကအထွေအကြုံတွေကိုပြန်ပြောင်းပြောပြခဲ့တာကြောင့်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့သူကိုဖမ်းဆီးခဲ့တာပါ။ဒီအကြောင်းကိုတော့ကိုအောင်ကတင်ပြပေးထားပါရဲ့ရှင်။
ကလေးစစ်သားဖြစ်စုဆောင်ခံခဲ့ရတဲ့ကွန်ကူထွေးရဲ့ဘဝအကြောင်းရုံမြင်သံကြားအစီအစဉ်တစ်ခုကိုဩဂုတ်လ10ရက်နေ့ RFA လွှတ်လပ်တဲ့အာရှအသံမြန်မာဌာနကနေတင်ဆက်ခဲ့ပါတယ်။ဒီအစီအစဉ်မှာကလေးစစ်သားဖြစ်တာဝန်ထမ်းဆောင်စဉ်ကဒုက္ခတွေနဲ့ရင်ဆိုင်ခဲ့ရပုံကိုကွန်ကူထွေးကစစ်စစ်ဆက်ဆက်မြင်သာအောင်ပြောပြခဲ့တာကြောင့်သူကိုဖမ်းဆီးခဲ့တာပါ။ဒါဟာစစ်တပ်အနေနဲ့လူခွင့်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်အလေးထားအသိမှတ်မပြုတာကိုပြသတာဖြစ်ပြီးကွန်ကူထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တောင်းဆိုဖို့ HRW လူခွင့်ရေးအဖွဲ့အာရှရေးရလက်ထောက်ညွှန်ကြားမှု Bill Robertson ကတိုက်တွန်းလိုက်ပါတယ
် The International Community, UNICEF, the UN Secretary General's Office in New York.
နိုင်ငံတကာအတိုင်းအဝိုင်း UNICEF ကုလသမဂ္ဂကလေးများရောင်းမငွေဖွဲ့နယူးယောက်ကကုလသမဂ္ဂအတွင်းမှုချုပ်ယုံအနေနဲ့အောင်ကိုထွေးကိုဖမ်းဆီးထိန်းသိမ်းထားရကနေပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပေးကြဖို့တိုက်တွန်းပါတယ်။ဒီလိုမျိုးဆွေးချက်တင်တာဟာဘာမှကြိုးကြောင်စီလျော်မှုမရှိသလိုပဲသူ့အနေနဲ့သူ့ဘာတွေဂျင်းဆိုင်ကြုံတွေ့ရတယ်ဆိုတာကိုပြန်ပြောတာကြောင့်မလို့ဖမ်းဆီးလိုက်တာဟာအဓိပ္ပာယ်လုံးဝမရှိပါဘူး။သူ့ဘော်မှာဆွေးချက်တင်သူအနေနဲ့ရောမြမတက်မတော်အနေနဲ့ဒီလုပ်ရအတွက်ရှက်တင်ပါတယ်
။ဩဂုတ်လ16ရက်နေ့ညပိုင်းမှာကွန်ကိုထွေးကိုပုံမှန်905ခနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်20ကျော်နဲ့လာရောက်ဖမ်းဆီးတာဖြစ်တယ်လို့ကိုအောင်ကိုထွေးရဲ့အမဖြစ်သူမန်နေဇာထွန်းကပြောပါတယ်။တကယ်လို့ကတော့ဒုတိယဗိုလ်မှူးကြီးမျိုးမြင့်အောင်ဖြစ်တယ်လို့လည်းသူကပြောပါတယ်။ကိုအောင်ကိုထွေးကိုဩဂုတ်လ19ရက်နေ့နေ့လယ်ပိုင်းအထိတကုံမြို့သစ်စိတ်ကမ်းမြို့နယ်ရဲစခန်းမှာဖမ်းဆီးထားပြီးညနေပိုင်းမှာတော့အင်းစင်အချင်းထောင်ကိုပို့လိုက်ပြီးလာမယ့်စက်တင်ဘာ1ရက်နေ့မှာတော့တကုံမြို့သစ်စိတ်ကမ်းမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်ဆစ်ဆင်းမှာပါ။အခုလိုမျိုးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်တတဲ့ဥပဒေမျိုးဖျက်သိမ်းပစ်ဖို့အစိုးရအနေနဲ့ဆောင်ရွက်တင်ကြောင်းဖေရော့ဘတ်ဆင်ကထောက်ပြပါတယ
်။ This action by the Myanmar army is a slap in the face.
မြန်မာစစ်တပ်ရဲ့ဒီလုပ်ရဟာအခြေအနေကိုခြုံငုံပြီးတော့မစင်စားဘဲနဲ့စင်းတဲ့ကနေပြီးတော့ပယ်ဖျက်ပစ်လိုက်တဲ့နိုင်ငံကြီးဝန်ကြီး Rex Tillerson ဆုံးဖြတ်ချက်ကိုအတိအမှတ်မပြုကြောင်းပြလိုက်တာပါ။စစ်တပ်အနေနဲ့ဖိနှိပ်မှုတွေနောက်ကလေးစစ်သားစုဆောင်းမှုတွေဆက်လုပ်နေတာကြောင့်အဲ့ဒီစီးရင်တဲ့ကနေပြီးတော့မြန်မာနိုင်ငံကိုပယ်ဖျက်မပေးဘူးပြောဆိုခဲ့ပေမဲ့ကျွန်တော်တို့ရဲ့အကြံပေးမှုကိုနိုင်ငံကြီးဌာနကလက်မခံခဲ့ပါဘူး။ဒါဟာတပ်မတော်အနေနဲ့ဒီလိုမျိုးဖမ်းဆီးမှုတွေဆက်လုပ်နေလဲဘာမှမဖြစ်ဘူးဆိုတဲ့အရေးအယောင်မျိုးပြသလိုက်တာဖြစ်တာကြောင့်အခုလိုဖမ်းဆီးမှုတွေထပ်ဖြစ်လာတာပါ။
လွန်ခဲ့တဲ့ဇွန်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့ American ဆိုရရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့နိုင်ငံ Tier 3အဆင့်ကနေစောင့်ကြည့်ခံနိုင်ငံ Tier 2အဆင့်ကိုပြောင်းလဲသတ်မှတ်ပေးလိုက်ပါတယ်။ကလေးစစ်သားစုဆောင်းမှုတွေရော့ကျသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်တာကြောင့်တိုးတက်မှုတွေရှိတယ်ဆိုပြီးအဲဒီလိုအဆင့်ပြောင်းလဲသတ်မှတ်ပေးလိုက်တာပါ။ဒါပေမဲ့လည်းဒီလိုပြောင်းလဲပေးဖို့မတင်သေးကြောင်းလူခွင့်အဖွဲ့တွေကထောက်ပြပြောဆိုနေတဲ့ကြားမှာပဲ American ဆိုရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ပေးလိုက်ပါတယ်ဖေရော့ပါစင်က
Why is a law like 505B still on the books
လွတ်တော်နှစ်ရလုံးမှာနိုင်ငံအကျဉ်းသားဟောင်းအများပြားပါတဲ့ Democratic Party တရက်ကအများစုဖြစ်နေတဲ့အချိန်မှာဒီဥပဒေဘာကြောင့်ဆက်ပြီးတော့တည်ရှိနေလဲဆိုတာကမေးခွန်းထုတ်ရပါ NLD အနေနဲ့ဒီလိုမျိုးဥပဒေမျိုးကိုဖျက်သိမ်းဖြစ်ဖို့လွန်ခဲ့တဲ့တနှစ်ကျော်တည်းကဥတီလှုပ်ဆောင်သင့်ပါတယ်ဒီဥပဒေရှိနေသမျှတမရော်ကဆက်ပြီးတော့အသုံးချနေပြီးတော့သူတို့ဘောမှာစန့်ကျင်သူမှန်သမျှကိုဒီဥပဒေအသုံးပြုပြီးတော့ဆက်ဖိနှိပ်သွားမှာပါ။ဒါကြောင့်မို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တောင်းဆန်းစုကြည်အနေနဲ့ဆွေအကူဒီလိုမျိုးဥပဒေမျိုးဖျက်သိမ်းပစ်ဖို့နဲ့ကိုဘွားအကြောင်းပြောပြလို့ဆွဲချက်တင်ဖမ်းဆီးခံရသူတွေကိုလွှတ်ပေးဖို့အားလုံးကဝိုင်းပြီးတော့တောင်းဆိုတင်ပါတယ်။
ကွန်ဂိုထွေးရ2005ခုနှစ်အသက်16နှစ်အရွယ်မှာနေပြည်တော်ကနေရန်ကုန်ကိုပြန်လာရန်ကုန်ပူရာကြီးမှာကလေးစစ်သားဖြစ်မတရားဖမ်းဆီးပြီးစစ်သားစုဆောင်ရေးတပ်ဖွဲ့ကိုပို့ဆောင်ခံရပါတယ်ဒီနောက်စစ်တပ်ကနေတခြားသူနဲ့အတူထွက်ပြေးလာချိန်မှာအတူထွက်ပြေးသူတဦးကဆိုင်ငယ်ပိုင်ရှင်တဦးကိုတပ်ဖြတ်ပြီးအဲ့ဒီဆိုင်ငယ်နဲ့ထွက်ပြေးလာခဲ့ပြီးတဲ့နောက်ပြန်ဖမ်းဆီးခံရပါတယ်အဲ့ဒီနောက်မှာတော့တီတန်တသက်တကြွန်းထောင်နှံ10နှစ်အထိပြောင်းလဲကြခံခဲ့ရပြီးတဲ့နောက်ဇူလိုင်လဆန်းပိုင်းကမန္တလေးဦးပိုထောင်ကနေပြန်လွတ်မြောက်လာတာပါပုံမှန်905ခအရာပြစ်မှုထင်ရှားရင်တော့ကွန်ဂိုထွေးဟာထောင်နဲ့နှစ်နှစ်ထိကြာခံမှာဖြစ်ပါတယ်ခင်ဗျာ